မရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲမက်ပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ပြည်ရဲမျိုးတော်မှာလျှို့ဝှက်တွေ့ဆုံခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့မှပဲအတည်ပြုပြောဆိုလိုက်ပါတယ်။တွေ့ဆုံမှုချေချောမောမောရှိခဲ့ကြောင်းနဲ့ဆက်ဆံရေးကောင်းတည်ဆောက်နိုင်ခဲ့ကြောင်းလည်း Twitter လူမှုကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါ။ဒီတွေ့ဆုံမှုအစီအစဉ်တွေကိုညှိနှိုင်းနေပြီးနျူကလ িয়ার ကိမဲ့ရေးဟာကမ္ဘာကြီးအတွက်ရောမြောက်ကိုရီးယားအတွက်ပါကြီးမားတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားအမြင့်ဆုံးအဆင့်ဆွေးနွေးမှုတွေရှိခဲ့ကြောင်းသမ္မတထရန့်မနေ့ကကလည်းပြောခဲ့ပေမယ့်အသေးစိတ်ကတော့မပြောပါဘူး။ဖလော်ရီဒါပြည်နယ်ကသမ္မတရဲ့ပန်းဖြေရေးတာမာလာဂိုမှာမနေ့ကတွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပေမယ့်သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာတတိယရှိရလို့ရဖြစ်ကြောင်းချီချူပြောဆိုခဲ့ပါတယ်။စီစဉ်နေချေချောမောမောဖြစ်မယ်လို့ကမန်ရတဲ့အတွက်ထိပ်သီးတွေ့ဆုံမှုဟာဇွန်လဆန်းဒါမှမဟုတ်ဒီမတိုင်ခင်မှာဖြစ်နိုင်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ချေချောမောမောမဖြစ်ပဲတွေ့ဆုံမှုတွေဖြစ်မလာတာမျိုးလဲကျွမ်းနန်လိုဒီလိုဖြစ်လာခဲ့မယ်ဆိုရင်လည်းအရင်လိုပြင်းထန်တဲ့ရည်တည်ချက်တွေနဲ့ဆက်လက်ရည်တည်တော့မှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနဲ့ထိပ်သီးတွေ့ဆုံမှုတွေမြောက်ကိုရီးယားပြည်နယ်အစ်မြင့်တိုက်ရိုက်ဆွေးနွေးမှုတွေရှိနေကြောင်းဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနောက်မှာပဲသမ္မတထရန့်ကအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားတိုက်ရိုက်ပြောဆိုမှုမျိုးတော့မရှိခဲ့ကြောင်းအင်ဂျီရောပြောခဲ့ရသူဆာရာဟက်ဂရီဆန်ဒါစ်ကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ဒေသရင်းကမဟာမိတ်တွေအတွက်ချင်းချောက်မှုတွေကြီးထွားလာနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ရည်ရွယ်ပြီးဇွန်လဆန်းမှာသမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့စီစဉ်ထားတာပါ။သမ္မတထရန့်နဲ့တွေ့ဆုံမှုမတိုင်ခင်ဒီလဧပြီလ29ရက်နေ့မှာတောင်ကိုရီးယားသမ္မတမွန်ဂျွန်ရင်းကလည်းမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံဖို့စီစဉ်ထားပါတယ်။